အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုထုတ်လွှင့်ပေးပါရမယ်။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်းသားသတင်းတောက်တွေစုစည်းတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်အမျိုးသားပါတီ ANP ပါတီအတွင်းမတည်ငြိမ်မှုတွေဖြစ်ပေါ်နေပါတယ်UWSA တပ်ဖွဲ့တပ်မဟာ468အခြေစရာကျိုင်းတုံမြို့နယ်မိုင်းပေါင်မြို့အရှေ့ဘက်မှာမြို့သစ်တိဆောက်ဖို့စီစဉ်ဆောင်ရွက်နေတယ်ဆိုတာနဲ့ချင်းပြည်နယ်မတူပီမြို့နယ်မှာလူနာ10ဦးထံကနေကူးစက်မြန်ရာသီတုတ်ကွေးလို့ခေါ်တဲ့ H1N1 ရောဂါဖြစ်ပွားနေတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်ကျမကနူးပန်ပါသတင်းတွေကိုနန်းကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်အတွင်း2015ရွေးကောက်ပွဲမှာကိုယ်စားလှယ်အများအပြားအရွေးခံခဲ့ရတဲ့ရခိုင်အမျိုးသားပါတီ ANP ဟာပါတီအတွင်းမတည်ငြိမ်မှုတွေဇက်တိုက်ဖြစ်ပေါ်နေပါတယ်။ဒီလ14ရက်နေ့ကပြည်နယ်လွှတ်တော်မှာကွယ်လွန်သွားတဲ့ရခိုင်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဦးဖိုးမင်းနေရအစားထိုးရွေးချယ်ရေးမှာ ANP ပါတီကရွေးချယ်ထားတဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းနဲ့အပြိုင် ANP ပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမြတ်တန်းကနေရှင်ပြိုင်ခဲ့ရမှာဦးမြတ်တန်းကိုရှုံးနိမ်ခဲ့ရပါတယ်။အခုလိုပါတီဗဟိုကရွေးချယ်ထားတဲ့ကိုယ်စားလှယ်နဲ့အပြိုင်အရွေးခံခဲ့တဲ့ဦးမြတ်တန်းကိုပါတီစည်းကမ်းမလိုက်နာမှုနဲ့ပါတီကထုတ်ပယ်ခဲ့တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကလည်းရခိုင်ပြည်နယ်အစိုးရအဖွဲ့မှပါဝင်တဲ့အတွက်ပါတီကထုတ်ပယ်ထားပါတယ်။အမ်းနဲ့ရံပြဲမြို့နယ်ကိုစားပြုအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကလည်းသူမအနေနဲ့ပါတီမူဝါဒတွေအပေါ်မှာအမြင်မတူမှုတွေသဘောထားမတိုက်ဆိုင်မှုတွေရှိနေတဲ့အတွက်ဒီလ24ရက်နေ့ကရခိုင်အမျိုးသားပါတီကနှုတ်ထွက်ခဲ့ပါတယ်။အခုလိုရခိုင်ပါတီအတွင်းမှာညှိညွတ်မှုပြိုကွဲပြီးမတည်ငြိမ်မှုတွေကြောင့်လက်ရှိဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အရေးကိုစားပြုဖြေရှင်းဖို့နဲ့လာမယ့်ရွေးကောက်ပွဲတွေမှာရခိုင်ပါတီတွေရဲ့ယက်တီမှုကိုပါရခိုင်ပြည်သူတွေကစိုးရိမ်နေကြပါတယ်။
ရှမ်းပြည်နယ်ရှိပန်းကျိုင်းတုံမြို့အရှေ့မြောက်ဘက်ကီလိုမီတာ100ကျော်မှာရှိတဲ့ UWSA ဝန်သားဖွဲ့တပ်မဟာ468အခြေစိုက်ရာမိုင်းပေါင်းမြို့အရှေ့ဘက်မှာမြို့သစ်တီဆောက်ဖို့ဝါအနာပိုင်တွေကနေစီစဉ်ဆောင်ရွက်နေပါတယ်။မြို့ပြစီမံကိန်းဖြစ်အင်ချေ30နှလုံးရှိကြာတော်ခန်းမြေရှိလာဟုရွာတပြားကိုပြောင်းရွှေ့ခိုင်းပြီးရွာနီးကလေယာမြေကွက်တွေလွယ်ဆက်မင်းတောင်အပါဝင်အနီးနားကယာမြေတွေကိုဝါအနာပိုင်တွေကရောချီမပေးဘဲဇူလန်လဆန်းပိုင်းမှာသိမ်းပိုက်ခဲ့တယ်လို့ဒေသခံဦးအိုက်နတ်ကပြောပါတယ်။မိုင်းပေါက်အခြေဆိုင်ဝါသဖွဲ့စာရင်မှုသူဖြစ်တဲ့အာဖုံကတော့တိရခန့်တွေခိမိနေဆိုင်နိုင်ဖို့မြို့ပြစီမံကိန်းကိုမြေကပေါင်း3000ခန့်သုံးပြီးလှုပ်ဆောင်ပေးသွားမယ်လို့ပြောပါတယ်။ဒီစီမံကိန်းကိုလာမယ့်နှစ်တွင်စတင်နေတိုင်းဖို့အတွက်ရည်ရွယ်လှုပ်ဆောင်နေပါတယ်
။ထိုင်းမြန်မာနယ်စပ်ကကရင်နီအမှတ်1ဒုက္ခသည်စခန်းမှာပြီးခဲ့တဲ့ဇူလိုင်လ5ရက်နေ့ကမီးလောင်မှုဖြစ်ပွားတဲ့နေအိမ်တချို့ကိုပြန်လည်တည်ဆောက်ဖို့အခြေခံအဆောက်အဦပစ္စည်းဖြစ်တဲ့သစ်ဝါးတွေမလုံလောက်မှုတွေနဲ့ကြုံတွေ့နေရပါတယ်။မိုးရင်းကာလဖြစ်လို့ပစ္စည်းတွေတည်ဆောင်လာဖို့လမ်းအခက်ခဲရှိတဲ့အတွက်ပစ္စည်းတွေရောက်ရှိဖို့အခက်ခဲရှိနေတယ်လို့ကယင်နီဒုက္ခသည်ကော်မတီဥက္ကဋ္ဌဆောမန်ဆောကပြောပါတယ်။အဲ့ဒီမီးလောင်သွားတဲ့အထဲမှာလူနေအိမ်52လုံးပျက်စီးပြီးလူဦးရေ300ကျော်အုံးမဲ့အိမ်မဲ့ဖြစ်လာပြီးအဲ့ဒီမီးဘေးသင့်ပြည်သူတွေကနင်းဆက်ရဆွေမျိုးနေအိမ်တွေမှာသွားရောက်ခိုလုံနေရပါတယ်ဒုက္ခသည်စခန်းမှာလူဦးရေ18000ကျော်ရှိပြီးပြီးခဲ့တဲ့2015ခုနှစ်ကလည်းပေါ်ဆမီးကြောင့်လူနေအိမ်100ကျော်မီးလောင်ကျွမ်းမှုရှိခဲ့ပါတယ်
ကချင်ပြည်နယ်မိုးမောက်မြို့မဆေးနီးမှာဇူလိုင်လ22ရက်မနေ့ကဘုံသလုံးပြင်းထန်စွာပေါက်ကွဲခဲ့လို့သူဦးတည်ဆုံးပြီး၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။အလန့်ကောင်ရွက်ွက်ဂရိတ်လက်ဖက်ရည်ဆိုင်ရှိမှာကားနီးရထားတဲ့ဆိုင်ငယ်တစည်းကနေရုတ်တရက်ပေါက်ကွဲတာဖြစ်ပြီးကားပိုင်ရှင်ကိုထိခိုက်ခဲ့ပြီးတော့ဆေးရုံရောက်မှာတည်ဆုံးသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒေဆုံးသူဟာလဆန်းအောင်ဝါပြည်သူ့စစ်အဖွဲ့ကဘုံမှုလက်ကင်နော်ဆန်းဆိုသူဖြစ်ပြီးအနီးကထိခိုက်ဒဏ်ရာရရှိခဲ့တဲ့ဒေသခံ၄ဦးကတော့တာမန်ရသားတွေဖြစ်သလိုအဲ့ဒီထဲမှာသူကတော့တာယာပြင်းထန်လို့ပမောဆေးရုံကိုပို့ထားရပါတယ်။ဒီဖြစ်စဉ်ဟာလှုပ်ရှားမှုတစ်ခုဖြစ်နိုင်တယ်လို့ဒေတာခန်တွေကသုံးသပ်ပြောဆိုနေပေမဲ့တရခိုင်ကတော့ဖော်ထုတ်နိုင်ရှင်းမရှိသေးပါဘူး
။မွန်ပါတီနဲ့ပါတီဖြစ်တဲ့မွန်အမျိုးသားပါတီနဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီတို့ဟာ ပါတီအချင်းချင်းကြားတွေ့ဆုံပြီးပါတီပေါင်းစည်းရေးအတွက်ကြိုးပမ်းသွားမယ်လို့ပါတီကောင်ဆောင်တွေကပြောပါတယ်။နှစ်ပါတီအကြားတွေ့ဆုံနိုင်ဖို့တပါတီမှာကိုယ်စားလှယ်3ဦးစီရွေးချယ်ထားပြီးဖြစ်ကြောင်းမကြာခင်ရက်ပိုင်းအတွင်းမှာတွေ့ဆုံသွားဖို့ရှိပါတယ်။အစပိုင်းအနေနဲ့ယုံကြည်မှုအရင်တည်ဆောက်ရမှာဖြစ်ပြီးပါတီပေါင်းစည်းရေးအတွက်တဆင့်ချင်းသွားရမယ်လို့လည်းပါတီကောင်ဆောင်တွေကပြောပါတယ်။မွန်းနပါတီပေါင်းစည်းရေးကိုကြားဝင်ညှိနှိုင်းပေးတဲ့အဖွဲ့တွေနဲ့2012ခုနှစ်ကနေ2014ခုနှစ်အထိကြိုးပမ်းလာခဲ့ကြပေမဲ့မထမြောက်ခဲ့ပါဘူးပါတီပေါင်းစည်းရေးနဲ့ပတ်သက်ပြီးကြားခံညှိနှိုင်းပေးတဲ့အဖွဲ့မပါဘဲပါတီအချင်းချင်းကြားတွေ့ဆုံဆွေးနွေးခြင်းဖြင့်ကြိုးပမ်းသွားဖို့ဖြစ်လာခဲ့ပါတယ
်အခုသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါချင်းပြည်နယ်မတူပီမြို့နယ်ကလူနာ10ဦးထံကနေကူးစက်မြန်ရာသီတုတ်ကွေးလို့ခေါ်တဲ့ H1N1 ယောဂပိုးမကြသေးခင်ကတွေ့ရှိထားပါတယ်။ဒီယောဂဟာဘလောက်ထိစိုးရိမ်စရာဖြစ်နေပြီးတော့အစိုးရအနေနဲ့အချိန်မီကာကွယ်နိုင်မှုလှုပ်ဆောင်နေကြပြီလား။အကြောင်းစုံကိုတော့ကိုရောဘတ်ကနေစူးစီးထားပြီးတော့နိုင်ကွင်းအိမ်ကနေတင်ပြထားပါတယ်
။ချင်းပြည်နယ်ဆောင်ပိုင်းမသူဘီမြို့နယ်မှာဒေလဆောင်ပိုင်းကဒေလခန့်ပြည်သူတွေတော်တော်များများဖြားနာမှုဖြစ်ပွားပြီးပြန်တည်လိုက်ဖြစ်ပွားတတ်တဲ့ဖြစ်ရိုးဖြစ်စဉ်လို့ထင်ခဲ့ကြပေမဲ့လည်းမသူဘီမြို့စေယုံကြီးကိုသွားရောက်ဆေးကုကြတဲ့မသိငါပွဲလူနာ၁၀ဦးဟာကူးစက်မြန်ရာသီတုတ်ကွေးလို့ခေါ်တဲ့ H1N1 ယောဂပိုးသွေးရှိခဲ့တယ်လို့ချင်းမြင့်နယ်ဆိုရပြောကွင်းရပုဂ္ဂိုလ်စီပင်ဝန်ကြီးစလိုင်းအိုင်ဇက်ခင်ကပြောပါတယ
်ဇူလိုင်3ရက်4ရက်မှာမသူဘီမှာဆမ်းကျန်လာကြတယ်ဗျအဲ့တော့ဆမ်းကျန်လာတဲ့တော့သူ့အေးပတ်တာတို့ဘာလို့အဲ့လိုဖြစ်တော့အဲ့ဒီတလိတ်တွေကိုဟိုဟာပို့လိုက်တယ်ရန်ကုန်တက်ခွဲခန်းကိုပေါ့နော်ကျမရဲ့တက်ခွဲခန်းကိုစေတူဒီနဲ့တက်ခွဲခန်းပို့လိုက်တယ်ကတော့အိရှာအန်ဝါဘူတူရဲဆိုပြီးတော့23ရက်နေရာအကြောင်းပြန်လာတယ်အဲ့မှာစူးစူးပေါင်းစခဲ့ရပေါ့နော်ဝင်းနာထွက်တာသွားတာလာတာကူးဆိုင်ရမယ်နေရာအနေနဲ့ကျွန်တော်ကအဆောင်ရလိုက်တယ်ပေါ့နော
်အသက်6နှစ်အရွယ်မောင်တန်းနိုင်ကတော့9ရက်ခန့်ဖြန်းနာပြီးနောက်မှာဆေးရုံကိုပို့ဆောင်ခဲ့ကြပြီမဲ့နိုင်ပိုင်းသွေးမှာတည်ဆုံသွားခဲ့ပါတယ် H1N1 ယောဂဖြစ်ပေါ်တဲ့ကိစ္စနဲ့ပတ်သက်ပြီးချင်းမြင့်နဲ့ကုဆက်ယောဂတပ်ဖြည့်ရေးဖွဲ့ခေါင်းဆောင်ဒေါက်တာထန်းမွန်ခိုင်နဲ့မင်းလက်ခရိုင်ပြည်သူ့ဆေးရုံကကလေးသူခုဒေါက်တာယူမွေမြင့်သူဦးဆောင်တဲ့ကျန်းမာရေးဖွဲ့ကသွားရောက်ကုသပေးနေပါတယ်ယောဂပိုးသွေးရှိရတဲ့လူနာ10ဦးကတော့အချိန်လေးကောင်းမွန်ပြီးစိတ်ယုံကနေဆင်းသွားကြပြီလို့သိရပြီးအခုလောလောဆယ်ဆယ်မှာတော့ယောဂထိန်းချုပ်နိုင်ပြီးစိုးရင်ဆရာအချိန်လေးမရှိတော့ဘူးလို့မသူဘီမြို့နယ်ကျမကြီးဦးစည်းဌာနမှဒေါက်တာတလွန်ကြုံနှုံးကပြောပါတယ
်ဇူလိုင်လ17ရက်နေ့မှာတင်းကျမမှာအားလုံးစိတ်ယုံရှိနေတော့ပြီဟုတ်ကဲ့ပါအဲ့တော့တစ်ချက်ပြန်ခိုးပြီးတော့ပြန်ကြည့်လိုက်တာအားလုံးကျမရဲ့အချိန်လေးကောင်းပါတယ
်အခုလက်ရှိမြန်မာနိုင်ငံမှာ H1N1 ယောဂဖြစ်ပွားနေသူ20ဦးရှိနေပြီး4ဦးသေဆုံးမှုရှိခဲ့တယ်လို့ပြည်သူ့ကျန်းမာရေးဦးစည်းဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပါတယ်ခင်ဗျာ
ဆက်ပြီးတော့မွန်ပြည်နယ်စိုက်မျိုးမြို့နယ်အတွင်းက MCL မော်လမြိုင်ဘီလက်မြေစက်ရုံမှာကြောင်မီသွေးလောင်စာအသုံးပြုနေမှုကိုမွန်ပြည်နယ်ဒေသခံတွေကမော်လမြိုင်မြို့မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဒီအခြေအနေကိုတော့မြင်းစနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်အခုကြားနေရတဲ့အတန်တွေကတော့မွန်ပြည်နယ်ကြက်မြုံမြို့နယ်အတွင်းမှာကြောင်မီသွေးလောင်စာသုံးပြီးလဲပတ်နေတဲ့ MCM မော်လမြိုင်ပြည်လက်မြေဆက်ရုံကိုဒေသခံတွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းလှုပ်ရှားသူတွေအင်အား3000ခန့်ကနေဇူလိုင်လ23ရက်နေ့ကမော်လမြိုင်မြို့ပေါ်မှာကောက်ွက်ဆန္ဒပြနေကြတာဖြစ်ပါတယ်။ကြောင်မီသွေးလောင်စာဟာဒေသခံပြည်သူလူထုတွေအတွက်ရေရှည်မှာစွတ်ကြောခံစားရနိုင်တယ်လို့တဘာဝပတ်ဝန်းကျင်နဲ့မြေချောင်းအင်အိုင်တွေအတွက်ဘေးအန္တရာယ်ရှိလာနိုင်လို့အခုလိုစကြင်ကောက်ွက်ဆန္ဒပြနေရတယ်လို့ဇာနာပြကောင်းဆောင်ကြက်မြောဒေတာခန်နိုင်ရဲစောကပြောပါတယ်
ကျွန်တော်တို့သဘောပေါက်တာတော့ကြောင်မီသွေးစီဘယ်လိုပဲသူ့ရဲ့ technology အရအဆင်းဆင်းချစ်ထုတ်ပေးမယ်လဲအန်ဒီရေကတော့ရှိနေမယ်ကာလာတူတာနဲ့ရှည်တာရဲနည်းတာရဲများတာရဲဒါပဲကွာမယ်လို့ကျွန်တော်တို့ကယူဆယုံကြည်တယ်ပေါ့နော်ကလင်ကိုအဆင့်တော့ပဲနီးနေမှရမှာမို့ရခဲ့ရင်လည်းဒါကစီးပွားရေးရမကိုက်ညီတဲ့အတွက်ပဲစီးပွားရေးသမားမှဒီကလင်ကိုအဆင့်ထိလုတ်ပေးနိုင်မယ်လို့ကျွန်တော်တို့မယုံကြည်
MCA ပြည်လက်မြေဆက်ရုံကိုကြောင်မီသွေးစားချလောင်စာနဲ့လိုက်ပတ်ပေးဖို့ဒေသခံတွေစကြင်ကကွက်နေတဲ့ကြားမှာပဲဆက်ရုံဟာကြောင်မီသွေးသုံးလောင်စာနဲ့2018ခုနှစ်ဧပြီလ3ရက်နေ့ကစပြီးတော့စီးပွားဖြစ်လဲပတ်နေပါတယ်။ကြောင်မီသွေးလောင်စာနဲ့ပတ်သက်ပြီး MCA ဆက်ရုံနီမက်ခရိုချေးရွာမှာနေထိုင်နေတဲ့နိုင်ထွန်းချီက၎င်းရဲ့စန္ဒသဘောထားကိုအခုလိုပြောပါတယ်။
တွေ့စိတ်ဆန္ဒကတော့ဒီကြောက်မီသွေးကို3မိနစ်တခြားလက်စွဲရင်
ဒီရှင်းပန်းတာ
အဓိကကတော့အဲ့ဒီကြောက်မီသွေးကိုမသုံးဘူးပဲအဲ့ဒါကြောက်ပဲစတင်
စန္ဒပြသူတွေဟာ MCR ပြလက်မြေဆက်ရုံတရှိရာပြတောင်ဒေတာတပွက်ကကော့ပနော၊ကွာငိုင်း၊ကတုံစီ၊မက်ခရိုအစရှိတဲ့ကျေးရွာပေါင်းဆယ်ရွာခက်ကဒေတာခံလူထုတွေပြင်တပဝပဝန်းကျင်ထိုင်းသိမ်းလှုပ်ရှားသူတွေကြောင့်မိသွဲလောင်စာကိုစက်ချင်ကက်ကွက်နေကြတဲ့အန်သိန်းဒေတာခံတွေလည်းပူးပေါင်းပါဝင်ခဲ့ပါတယ်။ကြောင့်မိသွဲနဲ့ပတ်သက်ပြီးလက်ရှိအစိုးရအနေနဲ့လူထုရဲ့အတန်းကိုနားထောင်သိတယ်လို့ရေးမြို့နယ်အန်သိန်းကျေးရွာလူငယ်မိတ်နီမာဦးကအခုလိုပြောပါတယ
်။လူထုတွေရွေးကောက်တင်ထားတဲ့ဆွေရဖြစ်တဲ့အတွက်ကြောင့်လူလူတွေရဲ့အတန်တွေကိုနားထောင်ပေးပါလူလူတွေရဲ့ဆန္ဒသဘောထားတွေကိုလက်လျောပေးပါလို့တောင်းဆိုချင်ပါတယ်ကော်မတီဘက်ကိုလည်းကျမတို့မလိုလားတဲ့ဒီလူမျိုးဆက်ယုံမျိုးကိုလာပြီးတော့မဆောက်ပါနဲ့ပေါ့နော်ကျမတို့ကိုအေးအေးချမ်းချမ်းနဲ့အသက်ရှင်နေထိုင်ပြပေးပါလို့ပဲကျမပြောချင်ပါတယ
်ဆန္ဒပြသူတွေဟာမော်လမြိုင်မြို့ကနလားနဲ့အလဲလန်းတလျှောက်မှာစကျင်ကကွက်ခဲ့ကြပါတယ်ကြမီသွေးတောင်လျှက်စစ်တပ်အဖြစ်လဲပတ်နေတဲ့မော်လမြိုင်ပြည်လက်မြေဆက်ယုံဟာအမေရိကန်ဒေါ်လာတန်400ယင်းနှိမ့်မြှောက်နှံထားပြီးတနေ့ကိုပြည်လက်မြေတန်းချင်း5000ထောက်လောက်ဖို့ရှိပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်အတွင်း2015ရွေးကောက်ပွဲမှာကိုယ်စားလှယ်အများအပြားအရွေးခံခဲ့ရတဲ့ရခိုင်အမျိုးသားပါတီ ANP ဟာပါတီအတွင်းမတည်ငြိမ်မှုတွေဖြစ်ပေါ်နေပါတယ်။ရှမ်းပြည်အရှေ့ပိုင်းတိုင်းတုံမြို့အရှေ့မြောက်ဘက် UWSA ဝတပ်ဖွဲ့တပ်မဟာ468အခြေစိုက်ရာမိုင်းပေါင်မြို့အရှေ့ဘက်ကမြို့သစ်တိဆောက်ဖို့ဝတပ်ဖွဲ့ကနေစီရင်ဆောင်ရွက်နေပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တန်ရင်သတင်းလွှာကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။